မရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။အတိတ်ကအဖြစ်တွေကိုအမှတ်မရှိကြသူတွေဟာဒါမျိုးထက်ကျူးလွန်နိုင်ကြတယ်ဆိုတဲ့ George Santayana ရဲ့အကြောကြားဆုံးပြောစကားကို Body Mo မြို့က Holocaust အဆုလိုက်အပြုံလိုက်တက်ဖြတ်ခံရမှုအထိတ်မှဗဘူးရဲ့အောက်ခံအမဲရောင်ကြောက်ပြားမှရေးထိုးထားပါတယ်။ဒါကြောင့်လဲ1945ခုနှစ်ဇန်နဝါရီလ29ရက်နေ့ကအော့စဝစ်ဘီခန်နုလူသားအချင်းစခန်းကလူတွေကိုကဲတင်နိုင်ခဲ့တဲ့နေ့ကိုနိုင်ငံတကာဟိုလိုကတ်စ်အမှတ်ရအောက်မေ့ပွဲနေ့အဖြစ်သတ်မှတ်ကျင်းပတာဖြစ်ပါတယ်။နာဇီဂျာမနီရဲ့အဆိုအရဂျူးပြည်သနာကိုအပြည့်တိုင်ဖြည့်ရှင်းတဲ့လုပ်ရက်ကနေအစုလိုက်အပြုံလိုက်တက်ဖြတ်တဲ့ဟိုလိုကတ်စ်ဖြစ်ခဲ့ရတာပါ။ဥရောပကဂျူးလူမျိုးတွေကိုမျိုးဖြုတ်ရှင်းလင်းဖို့စနစ်တကျကြံစီမှုဖြစ်ပါတယ်။ဒါဟာနာစီတို့ရဲ့စီရေးကျိုးပန့်ချက်နဲ့တီးကြဖြစ်ပါတယ်။ဒီအပိတိုင်ဖြည့်ရှင်းရေးအစည်းအဝေးဟာဆိုရင်စီရေးကျိုးပန့်ချက်ထက်တောင်းရေပုံရအပြင်ဦးစားပေးဆောင်ရွက်ခဲ့ပါတယ်။ရှေ့တန်းစစ်မြေပြင်တွေမှာလူအင်အားပစ္စည်းအင်အားအလို့အမင်းလိုအပ်နေချိန်မှာတောင်းမှာပဲတည်တံစခန်းကတာဝန်ချထားမှုတွေကနေလွှဲပြောင်းမပေးခဲ့ကြပါဘူး။အဆုံးမှာတော့ဒီအဆုံးသတ်ဖြည့်ရှင်းချက်ရဲ့ရလဒ်ကဂျူးလူမျိုး6တန်းတပ်ဖြတ်ခံရတာဖြစ်ပါတယ်။ဒုတိယကဘာစစ်ရဲ့ကြောက်မဲ့ဖွယ်ကောင်းလာတဲ့အဖြစ်အပျက်တွေကိုမေ့လျော့လာကြတာနဲ့အတူဒီကနေ့ဒီအချိန်မှာတော့နိုင်ငံအများအပြားမှာဟိုလိုကတ်စ်ကိုပုံဖြတ်တာတွေနဲ့လက်မခံတာတွေတိုးလာနေပါတယ်။ဟိုလိုကတ်စ်နဲ့ဒုတိယကဘာစစ်ပြီးဆုံးခဲ့တာ85နှစ်ကျော်ရှိလာခဲ့ချိန်မှာလူသမိုင်းမှာအစုလိုက်အပြုံလိုက်ကြမ်းကြုတ်ရက်ဆက်ခံရတဲ့အခိုက်အမာဆုံးသက်သေတစ်ခုဖြစ်တဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ရမှန်တွေကိုညှင်းပယ်ပြီးလူရဆွဲပြောဆိုသူတွေရှိနေတာဟာဆိုရင်မယုံကြည်နိုင်စရာဖြစ်ပါတယ်လို့ Holocaust ကိစ္စများဆိုင်ရာဥရောပနဲ့အရှေ့ဥရောပဆိုင်ရာဘူရိုရဲ့အထူးကိုယ်စားလှယ်အယ်လင်ဂျာမင်းကပြောပါတယ်သက်သေအထောက်အထားတွေတောင်ပုံရာပုံရှိပါတယ်အသက်ရှင်လွတ်မြောက်လာသူတွေရဲ့ကြဲကြဲပြန့်ပြန့်ထွက်ဆိုချက်တွေရှိပါတယ်တည်တံအချင်းစခန်းတွေကလွတ်မြောက်လာသူတွေထံကမျက်မြင်သက်သေတွေရှိနေပါတယ်ဒါတောင်မှပဲဟိုလိုကတ်စ်ကိုညှင်းပယ်မှုတွေနဲ့ပုံဖြတ်ကြတာတွေဆက်ပြီးရှိနေပါတယ်လို့သူမကပြောပါတယ်ဟိုလိုကတ်စ်ကိုလက်မခံသူတွေဟာဆိုရင်ဟိုလိုကတ်စ်ရဲ့သမိုင်းကိုချိဖြတ်ဖို့ကြိုးစားနေကြတာဖြစ်တယ်လို့နိုင်ငံတကာဟိုလိုကတ်စ်အမှတ်ရအောက်မေ့ပွဲမဟာမိတ်အဖွဲ့ကပြောပါတယ်။ဒီလိုလှုပ်ဆောင်နေကြတာကလည်းနာဇီဝါဒနဲ့ဂျူးစန့်ကျင်ရေးဝါဒကိုတရားဝင်ဖြစ်အောင်ကြိုးစားနေကြတာဖြစ်တယ်။ဟိုလိုကတ်စ်ကိုပုံဖြတ်မှုတွေဟာဆိုရင်ဟိုလိုကတ်စ်ရဲ့အဖြစ်မှန်တွေကိုအသိအမှတ်ပြုနေတာလည်းဖြစ်ပါတယ်။ဒါပေမဲ့မီဒီယာမျိုးစုံကနေနီလန်ပေါင်းစုံနဲ့ဟိုလိုကတ်စ်အဖြစ်ကိုစင်ကြယ်တွေရှော့ပေါ်ပြောဆိုမှုတွေဒါမှမဟုတ်လဲမမှန်မကန်ပြောဆိုမှုတွေရှိနေပါတယ်ဟိုလိုကတ်စ်ကိုလက်မခံပုံဖြတ်မှုတွေကိုတံပြန်ဆောင်ရွက်ဖို့ကအရေးကြီးပါတယ်ဘာကြောင့်လဲဆိုတော့ဒီလောက်ရက်တွေဟာဆိုရင်ဖြစ်ခဲ့တဲ့အဖြစ်အပျက်အချက်လက်အမှန်တွေကိုမှေးမိန်သွားစေတာမျိုးဒါမှမဟုတ်လဲရော့ပါသွားအောင်ကြိုးပမ်းမှုဖြစ်တယ်လို့ပဲဒီလောက်ရက်မှာပါဝင်သူတွေဟာဟိုလိုကတ်စ်မှာတည်ဆုံးခဲ့ကြသူတွေနဲ့အသက်မသေးလွတ်မြောက်လာသူတွေကိုစော်ကားနေတာကြောင့်ဖြစ်ပါတယ်ဂျူးစန့်ကျင်ရေးဝါဒကိုဆက်လက်တည်ထောင်သွားစေနိုင်တာကြောင့်လဲဒါတွေကိုတံပြန်ဆောင်ရွက်ရေးကအရေးကြီးပါတယ်။ဒါအပြင်အကြမ်းဖက်အစွန်းရောက်ဝါဒကိုမီးထိုးပေးသလိုဖြစ်သွားစေနိုင်တာကြောင့်လဲအခုလိုတံပြန်ဆောင်ရွက်ရေးကအရေးကြီးပါတယ်လို့အထူးကိုယ်စားလှယ်ဂျာမင်းကပြောပါတယ်။ဟိုလိုကတ်စ်ရဲ့သမိုင်းကြောင်းကနေနားလေသင်ယူနိုင်စွမ်းကိုချင်းချောက်လာတာကြောင့်လဲဟိုလိုကတ်စ်ကိုညှင်းပယ်ပုံဖြတ်မှုတွေကိုတံပြန်ဆောင်ရွက်ရေးကအရေးကြီးပါတယ်လို့လဲသူမကပြောပါတယ်။ဒါမျိုးထပ်ပြီးမဖြစ်စေရဘူးဆိုတော့အရေးကြီးဆုံးကိုကျင်တရားဆိုင်ရာသင်ခန်းစာကို Holocaust ကနေကဘာကြီးအနေနဲ့ရယူနိုင်ပါတယ်လို့လဲသူမကပြောပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ